စက်ကောင်စီရဲ့တက်တန်းကိုခြောက်လတစ်ကြိမ်ထပ်တိုးဖို့အတွက်ကာလုံအစည်းအဝေးကိုတက်ရောက်မဲ့သူတွေရောက်နေကြပါပြီ။အဲဒီနောက်မှာတော့နှစ်ကိုတစိမ့်မင်းသားကြီးကြွချီလာပါတော့တယ်။နကိုတစိမ့်ဆိုတာကရှေးမြမသပင်နေမှာလူတယောက်แท้ကိုပဲတချမ်းကမင်းသားတချမ်းကမင်းသမီးပုံခြေတပြီးတော့မင်းသားလို့တချင်းဆိုရင်မင်းသားလို့ကလိုက်မင်းသမီးလို့တချင်းဆိုတဲ့အခါမှာမင်းသမီးလို့ကလိုက်တဲ့လူတယောက်แท้ကနေပဲနှစ်မျိုးတရုပ်ဆောင်ကပြရတဲ့သပင်မျိုးပါစစ်ကောင်စီရဲ့ကားလုံးအစည်းအဝေးကိုတက်ရောက်လာတဲ့မင်းသားကြီးကတော့တစ်ဖက်မှာစစ်သူကြီးပုံခြေတပြီးတော့တစ်ဖက်မှာဘင်းကြီးပုံနဲ့အစည်းအဝေးကိုတက်ရောက်မှာပါကာလုံစည်းဝေးအစပိုင်းမှာသူ့ထက်တော်တဲ့လူမရှိလို့ယာယီသမရယာဒူးကိုသူ့ကိုယ်သူတင်မြှောက်လိုက်ရတာဖြစ်တဲ့အကြောင်းအခြားသူတွေကိုလည်းသူ့လိုတော်အောင်စ조사ကြဖို့လိုကြောင်းသူ့လိုလူတော်တွေများလာရင်တိုင်းပြည်ကြီးတိုးတက်မှာဖြစ်တဲ့အကြောင်းမိန်ကွန်းပြောကြပြီးမှအစည်းအဝေးကိုစတင်ပါတော့တယ်အစည်းအဝေးစတင်ပြီးတဲ့နောက်မှာပဲကာကွယ်ရေးဦးစီးချုပ်ထိုင်ကုန်းမှာပြေးထိုင်လိုက်ပြီးတော့တိုင်းပြည်ဟာတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အကြောင်းစူပူအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းစစ်သူကြီးပုံခြေတထားတဲ့အချမ်းဘက်ကိုလှည့်ထိုင်ပြီးတော့ယာယီသမရကြီးထိုင်ကုန်းဘက်ကိုတင်ပြပါတော့တယ်အဲ့လိုတင်ပြပြီးနောက်မှာတော့ယာယီသမရထိုင်ကုန်းဘက်ကိုပြန်ပြေးသွားမလားဆိုပြီးတော့အစည်းအဝေးတက်ရောက်လာတဲ့သူတွေကထင်ထားပေမဲ့မဟုတ်သေးပါဘူးနိုင်ငံတော်ဝန်ကြီးချုပ်ထိုင်ကုန်းဘက်ကိုပြေးပြီးတော့ထိုင်ကုန်းကိုဖြောင်းမြန်ခွထိုင်လိုက်ပါတော့တယ်မင်းသားကြီးရဲ့နောက်ကျောမှာခြေတထားတာကတော့လူတွေမထင်မှတ်ထားတဲ့ဝန်ကြီးချုပ်ပုံမှာနိုင်ငံတော်ဝန်ကြီးချုပ်လည်းသူပါပဲဗျာထိုင်ကုန်းကနောက်ပြန်ခွာထိုင်ရင်ဝင်းကြီးချုပ်တယောက်အနေနဲ့တင်ပြလိုတာကမကြခင်မှာတိုင်းပြည်ကိုအတက်နိုင်ဆုံးအေးချမ်းအောင်လုပ်ပြီးတော့2008အခြေခံဥပဒေရရွေးကောက်ပွဲကိုကျင်းပတော့မှဖြစ်တဲ့အကြောင်းရွေးကောက်ပွဲပြီးရင်အနိုင်ရပါတီကိုအာဏာအနှင်းပြီးတော့ယာယီသမရကြီးကနေအမြဲတမ်းသမရကြီးဖြစ်တော့မှဖြစ်တဲ့အကြောင်းတင်ပြပြီးတကာလခတ်တုံတုံနဲ့ယာယီသမရထိုင်ကုန်းဘက်ကိုပြန်ပြေးထိုင်လိုက်ပါတော့တယ်အဲဒီနောက်မှာတော့ယာယီသမရကြီးအနေနဲ့ပြောကြလိုတာကခုနကတင်ပြသွားတာတွေဟာအင်မတန်မှကောင်းမွန်တဲ့တင်ပြမှုတွေဖြစ်တဲ့အကြောင်းအခုလိုလူတော်တွေရှိတာသူ့အနေနဲ့ဝမ်းသာတယ်ဆိုတဲ့အကြောင်းပြောကြပြီးတော့စစ်ကောင်စီတပ်တန်းကို6လထပ်တိုးဖို့ခွင့်ပြုလိုက်ပါတော့တယ်အဲဒီမှာအစည်းအဝေးအထမြောက်ကြောင့်အားလုံးလက်ခုပ်တီးပြီးတော့အစည်းအဝေးကိုရုပ်သိမ်းလိုက်ပါတော့တယ်သူကတော့သူများတွေထက်လက်ခုပ်တီးတာကြာပါတယ်3ယောက်စာတီးရတာမို့ပါအဲဒီလိုကားလုံးအစည်းအဝေးကိုမျက်စိနောက်အောင်ကျင်းပနေချိန်မှာပဲရှမ်းမြောက်ဒေသမှာတော့စစ်ကောင်စီနဲ့သူတို့ရဲ့တောက်တိုင်တွေအမျိုးအစွေတွေဟာပွက်လောရိုက်နေပါတော့တယ်မင်းတို့တွေရှုံးရင်ဖြုတ်မယ်လက်နက်ချတဲ့သူတွေကိုအကုန်သေးတမ်းပေးမယ်ဆိုပြီးတော့တိုက်နေကြတိုင်းမူတွေနေရာတိုင်းမူအသစ်တွေကိုအစားထိုးတိုက်ခိုင်းအရာရှိမိမတွေမိသားစုတွေကိုရဟတ်ရင်နဲ့နေပြီးတော့ခေါ်ထုတ်လိုက်ပေမဲ့အောက်ခြေစစ်သားမိမတွေကိုလက်နက်တပ်ဆင်ပေးပြီးတော့ရှေတန်းမြို့ထဲမှာတိုက်ခိုင်းရှေတန်းကိုမရောက်တဲ့စစ်သားမိမတွေနဲ့ရဲသားမိမတွေကိုရှေတန်းကသူတို့ယောက်ျားတွေနဲ့အဆက်အသွယ်ဖြတ်ကျမတို့ယောက်ျားတွေမြန်ရှိသေးရဲ့လားရှင်ဆိုပြီးတော့အထက်ကိုမေးပြန်တော့မရှိရင်သေပြီမှတ်သေရင်တက်နဲ့ဘာမှမဆိုင်တော့ဘူးဆိုပြီးတော့ပျောက်ဆုံးစည်ရင်းသွင်းပြီးတော့ခံစားခွင့်နေလဲမပေးပင်စင်ယူပြီးပြန်ဝင်လာတဲ့စစ်သားအဖိုးကြီးတွေပင်စင်ယူခွင့်မပေးတဲ့စစ်သားအဖိုးကြီးတွေစစ်သားမိမတွေနဲ့စစ်သားတွေဟာတရုတ်ရန်ကကာကွယ်ကြဆိုပြီးတော့တိုက်ရင်နဲ့စခန်းတစ်ခုပြီးတစ်ခုကြာဆုံးမြို့တွေတစ်ခုပြီးတစ်ခုကြာရှုံးလာပါတော့တယ်အဲ့ဒီနောက်မှာတော့အစင်လာကြီးမားတဲ့တပ်မတော်ကြီးဟာဝါမရှိပဲဝိလုလို့မရဘူးဆိုတဲ့အတိုင်းမြို့တွေကိုဝါခွဲအပ်လိုက်ပါတော့တယ်ဘလို့ပဲဝါစီကိုဝါခွဲအပ်တာပဲဖြစ်ဖြစ်စစ်တပ်သမိုင်းမှာအစင်လာကြီးမားခဲ့တဲ့ကြက်ဥကျော်ဌာနချုပ်ကြီးကကုန်ပါတော့မယ်ထောင်ပေါင်းများစွာတိုက်နေတဲ့တော်လန်အင်အားစုတွေစီစစ်ကူပို့လိုက်တဲ့ရာကနန်းလောက်စစ်သားတွေလည်းစင့်ပါဇက်နှမ်းပတ်တလို့ပို့လိုက်တိုင်းပြောင်းတိုက်လိုက်တိုင်းရှုံးနေပါတော့တယ်။ဇာရှိရင်လာရှိုးမှာတနတ်တစ်ချက်လောက်ဖောက်လိုက်ပါလားဆိုတဲ့စစ်ကောင်စီဘက်တော်သားတွေရဲမှူးကြီးတွေထွေအုပ်လူကြီးတွေဟာမြို့ကျလို့သူတို့မိသားစုနဲ့အတူအလံဖြူလေးထောင်ပြီးတော့စစ်ဆောင်ထွက်လာတဲ့အခါမှာတော့လမ်းမှာဖုံးစစ်ခံရတဲ့အခါမှာဇာရှိရင်တမျိုးလောက်တင်းပြလိုက်ပါလားလို့ဇာရှိရင်တနတ်တစ်ချက်လောက်ဖောက်ကြည့်လိုက်ပါလားလို့ရေးထားတဲ့ကြော်ထင်းနော်ရီထားအကောင့်နေ fucking နော်ရီထားအကောင့်နေတွေ့တာမို့အဖမ်းခံရပါတော့တယ်တင်းထားတဲ့မြို့တွေမှာကြန့်ခိုင်ရေးရုံတွေကပါတီဝင်စည်ရင်းတွေကြွားတဲ့စခန်းတွေကနေပြီးတော့ဒလန်စည်ရင်းတွေဒေါ်လန်ရေးသမားတွေဘက်ကရသွားတာမို့ချိတ်ပိတ်တဲ့အိမ်ကိုပိတ်တဲ့သူကပိတ်လိုက်ရှာတဲ့သူကိုလိုက်ရှာတဲ့သူကရှားနဲ့စစ်ပွဲကြီးပြီးရင်တော့တာမန်ပြည်သူတွေလိုအိမ်ပြန်ရောက်ဖို့တသက်လုံးမဖြစ်နိုင်တော့ပါဘူးသူတို့ကိုမသိတဲ့အခြားတနယ်တစ်ကြီးမှာ CDN ဝန်ထမ်းတွေလိုဇက်မြုပ်ရင်းငါ့ကိုဘသူမြန်သိသွားမလဲဟဲ့ငါ့ကိုဘသူကတိုင်မလဲဟဲ့ဆိုပြီးတော့အမြဲတမ်းစိုးရိမ်နေရတော့မှာပါစ စစ်တပ်ဘက်ကလူတွေကတော့မဟာမိတ်တွေဘက်ကဘယ်စခန်းကိုတင်ပြီးပြီးဘယ်မြို့ရဲ့ဘယ်နေရာမှာတင်ပြီးပြီးဆိုပြီးတော့ဓာတ်ပုံတွေဗီဒီယိုတွေအထောက်ထားတွေနဲ့ပြတာတော့မှမတင်ဘူးမတင်ဘူးဆိုပြီးတော့ဘူးခန့်ညင်းနေကြပါတယ်။အဲဒီလောက်တော်လိုင်းဘက်ကတင်နေတာကိုသူတို့ကဘာလို့ဘူးခန့်ညင်းနေကြသလဲဆိုတော့ခုနကကာလုံအစည်းဝေးတက်နေတဲ့တုံးကိုတစိမ့်မင်းသားကြီးတိသွားမှာဆိုးလို့ပါတဲ့သူတိသွားရင်ရှေ့တန်းစစ်မြင်နာပြင်တစ်ခုလုံးပြေးနေရတဲ့ကြားတဲ့ရရယာထခြေခိုင်းနေအောင်ပါမို့ပါခင်ဗျာ